ကိုဗစ် -19 ရိုက်ခတ်မှုကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးနဲ့ကုန်ထုတ်လုပ်မှုပိုင်းမှာဘလောက်ထိခိုက်ဆုံးရှုံးနေလဲဆိုတဲ့စမ်းသပ်မှု impact assessment ကိုမြန်မာနိုင်ငံကုန်တယ်ဆက်မှုအသင်းချုပ်ကကောက်ယူနေတယ်ဆိုတာကိုပြောပြပေးသွားပါမယ်။ COVID-19 ကပ္ပကပ်ပြီးကြောင်းစီးပွားရေးထိခိုက်မှုတွေကိုဘလို့ကုစားမလဲဆိုတဲ့ပြည်ထောင်စုအစိုးရလုပ်နေတဲ့အစီအစဉ်ကိုအထောက်အကူပေးဖို့အခုလိုစီးပွားရေးလုပ်ငန်းတွေရဲ့အခြေအနေအကဲဖြတ်မှုကိုလှုပ်ဆောင်ပေးနေတာဖြစ်တယ်လို့သိရပါဗျ။အစိုးရရဲ့မြန်မာစီးပွားရေးတစ်ခုလုံးအခြေအနေအကဲဖြတ်မှုကိုအကူအညီပေးဖို့ကုန်တယ်ဆက်မှုအသင်းချုပ်ဘက်ကဘလို့ပါဝင်နေတယ်လဲဆိုတာကိုအဲ့ဒီအသင်းချုပ်ရဲ့အလို့အမှုကြောင့်ဥအောင်ကြည်စိုးက VOA ကိုခုလိုပြောပြသွားခဲ့ပါတယ
်။ကုမ္ပဏီຢາກະນັ້ນບໍ່ເນາະ400ລະ500ລະເລົາໂຕຊິແມ່ນຕິມາແດ່ອັນນາໂຫໂຊາບີ້ລີ້ລົງໄລແດ່ບໍ່ກ່ອນປີ້ລຸນີ້ດີຕິມາແດ່ເລົາໂຕລົງໄປແດ່ဘလို့ကန်းကနားလဲဆိုတော့ private sector ရဲ့ဟိုစုစည်းပြီးဖြစ်နေတဲ့ဖွဲ့စည်းတစ်ခုအနေနဲ့ government ကိုဥရောပကဒါ separate base အောင်လို့အဲ့ဒီရလက်တင်နဲ့ private sector တွေကတော့ဘောနောပို့ပြီးတော့ pickup မြန်နိုင်တယ် private sector တွေကတော့ဟောဖြစ်နိုင်တယ်ဘောနောအဲ့လိုဆိုတော့အဲ့ဒီလိုမျိုး base ပေါ်သူမြေအဓိကတော့ဟို government ရဲ့ကိုလက်ရှိသူတို့သွားနေတဲ့ plan နဲ့ပြည်ဆိုင်ဖွဲ့စည်း stakeholder တွေနဲ့ဆွေးနွေးမယ်ဆိုတဲ့အားလေးလည်းရှိပါတယ်
ဟု
တ်တော့ကတော့အရိယာအတွက်ကိုရောမစစီအနေနဲ့ ready ဖြစ်အောင်ပြင်ဆင်နေတဲ့ပိုင်းပေါ့နော်။တိုင်းပြည်ဒီ SME နဲ့ဝါနဲ့စတာများချုပ်ငုံမိအောင်လုပ်နေပါတယ
်။ဒီစတန်းမှာကုန်ထုတ်လုပ်မှုလုပ်ငန်းတွေ၊ဝန်ဆောင်မှုလုပ်ငန်းတွေနဲ့ကုန်သွယ်ရေးလုပ်ငန်းတွေစတဲ့လုပ်ငန်းတွေကိုတော့ကောက်ယူသွားတာဖြစ်တယ်လို့ကုန်တယ်ဆက်မှုအသင်းချုပ်ကပြောပါတယ်။ကောက်ယူတာမှလည်းရန်ကုန်တိုင်းဒေသကြီးတွင်းကလုပ်ငန်းအများစုပါဝင်ပြီးနေဘက်ကလုပ်ငန်းတွေအနည်းငယ်သာပါဝင်မယ်လို့ပြောပါရစ်လာမဲဂျွန်လာဂုံလောက်မှာတော့စီးပွားရေးထိခိုက်မှုအခြေအနေအကဲဖြတ်မှုတွေကိုအချောသက်ပြီးစီးအောင်ဆောင်ရွက်သွားမယ်လို့ဇင်းနီမြုံနယ်မှုနဲ့နိုင်ငံသားစီးပွားဆက်သွယ်ရေးဝန်ကြီးဌာနကအမြဲတမ်းအတွင်းဥက္ကဋ္ဌကပြောဆိုထားပြီးတော့ရှိပါတယ်အဲဒီကနေနောက်ထပ်ကုစားရေးအစီအစဉ်တွေနဲ့ဆက်ပြီးအကောင့်ထည့်ဖော်ရမယ့်လုပ်ငန်းစဉ်တွေထွက်ပေါ်လာလိမ့်မယ်လို့ဥက္ကဋ္ဌကပြောထားတာပါစီးပွားရေးကဏ္ဍအစုံနယ်ပယ်စုံပြန်လည်ထူထောင်ပေးနိုင်မယ် COVID-19 ဗတ်စုံတုံ့ပြန်ရေးစီမံချက်ကိုလည်းထူထောင်လှုပ်ဆောင်သွားဖို့လည်းလှုပ်ဆောင်နေတယ်လို့အစိုးရဘက်ကထုတ်ပြန်ထားပါတယ် COVID-19 ရဲ့ရိုက်ခတ်မှုကြောင့်ထိခိုက်သွားရတဲ့စီးပွားရေးလုပ်ငန်းတွေအပေါ်ပြန်လည်ဆန့်စစ်တဲ့စီးပွားရေးစစ်တမ်းအပြင်ကျန်းမာရေးနဲ့လူမှုရေးထိခိုက်မှုတွေဆန့်စစ်ကဲဖြတ်ထားတဲ့စစ်တမ်းတစ်ခုကိုလည်းကောက်ယူပေးနေတယ်လို့အဲ့ဒီအပိုင်းကိုတာဝန်ယူကောက်ပေးနေတဲ့ကုန်တယ်ဆက်မှုအသင်းချုပ် UMSCI ကဒေါက်တာမောင်မောင်လေးက VOA ကိုခုလိုပြောပါတယ
်ပြက်လက်မှုမရှိအောင်ရယ်ပေါ့တော့တနေ့လုံးမှာတနေ့စားမယ်ပို့လူတွေရဲ့မိသားစုတွေကိုပံ့ပိုးဖို့ပါပဲသူလိုအပ်ချက်ကိုလိုအပ်တဲ့နေရာမှာလိုအပ်သလိုဖြည့်စည်းပေးသွားဖို့အလုပ်တာပါဟိုတိုင်းဟိုတိုင်းအစိုးရအနေနဲ့ပဲတွဲပြီးတော့ဒါကိုဆရာအင်္ဂလိပ်ဦးရဲ့ပြည်내နဲ့တိုင်းဟိုကုန်တယ်ဆက်မှုအတင်းအနေနဲ့ဟိုတွဲပြီးတော့သူလုပ်နေတာပါဒါတော့ဒေတာအတိအကျမှတွားတဲ့အတိုင်းကိုဟိုဟိုနိုင်ငံတော်ပံ့ပိုးတဲ့အနေနဲ့ပါ
ဒီလိုကောက်ယူလာမှာတော့ဆက်ယုံအလုပ်ယုံတွေတွေ့ကြုံရတဲ့နေနာမှုတွေပါဝင်တယ်လို့ဝန်ထမ်းအလုပ်သမားတွေနဲ့ပတ်သက်တဲ့အခြေအနေကျန်းမာရေးစောင့်ရှောက်မှုပိုင်းနဲ့ခန်းစား권တွေနဲ့ပတ်သက်တာတွေကိုလည်းထည့်သွင်းထားတယ်လို့ပြောပါတယ်လက်ရှိမှာတော့ဆက်ယုံအလုပ်ယုံတွေကိုပြန်လည်စီစစ်ခွင့်ပြုပေးနေပြီမဲ့ကိုဗစ်ကပ်ဘေးဆိုင်ရာအခြေအနေတွေကြောင့်ဆက်ယုံအလုပ်ယုံတချို့မလဲပတ်နိုင်တာတွေကြုံနေရတယ်လို့ရွှေလင်းမန်းဆက်မှုဆောင်ဥက္ကဋ္ဌဦးရီတောင်ကပြောပါတယ
်အခုဆက်ယုံအလုပ်ယုံတော်တော်များများတော့ဖွင့်ခွင့်ရအောင်ပြင်ဆင်နေပါပြီဆက်ယုံ200လောက်ဖွင့်ခွင့်ရသွားပါပြီဆက်ယုံတွေကဘယ်ဆက်ယုံမဆိုအားလုံးရန်ုံပြပြန်ဖွင့်တယ်ဆိုတာမရှိနိုင်ဘူး။ဆန်ဆက်တို့အေးကန်းတို့ဟာမျိုးကတော့လူနည်းနည်းပဲတုံးတဲ့လုပ်ငန်းတွေကြတော့အဆင်ပြေတယ်။တော့သူ run နေတာပေါ့နော်။ဒါပေမဲ့လည်းဝယ်လူအားတွေအများကြီးကျသွားတယ်
။ရန်ကုန်တိုင်းကုန်တယ်ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းကအတွင်းရေးမှူးဒေါက်တာမြင့်ဦးကတော့စစ်တမ်းကောက်ယူမှုကမြေပြင်ကိုတကယ်လွှမ်းခြုံနိုင်မှသာစီးပွားရေးကိုပြန်လည်ကုစားနိုင်မယ်လို့ပြောဆိုလိုက်ပါတယ်။လက်ရှိမှာတော့ဆက်ယုံအလုပ်ယုံထဝက်နီးပါးပြန်လည်လက်ပတ်နိုင်ခြင်းမရှိသေးသလိုအသေးစားလုပ်ငန်းတွေရဲ့60ရာခိုင်နှုန်းရှိတဲ့စားတောက်ကုန်လုပ်ငန်းတွေနဲ့အိမ်တွင်းဆက်မှုလုပ်ငန်းတွေရဲ့80ရာခိုင်နှုန်းရှိတဲ့မိုက်ခရိုလုပ်ငန်းတွေရပ်နားထားရတဲ့အထိနစ်နာမှုတွေရှိခဲ့တယ်လို့ကုန်တယ်ဆက်မှုအသင်းချုပ်ကပြောပါတယ်လက်တော်မှာတော့အသေးစိတ်ဆုံးရှုံးမှုပမာဏကိုကောက်ယူနေစေဖြစ်တယ်လို့ပြောပါတယ်ရှင်ကျွန်မမိခါပါရန်ကုန်ကနေသတင်းပေးပို့နေတာဖြစ်ပါတယ်ရှင်